နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ရှမ်းပြည်တောင်ပိုင်းခီးစဉ်မှာမနေ့ကညောင်ရွှေမြို့နယ်ဒီကနေ့တောင်ကြီးမြို့မှာဒေသခံတွေနဲ့တွေ့ဆုံပွဲနှစ်ကြိမ်ပြုလုပ်ခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲတွေကိုဖိတ်ကြားထားသူတွေသာတက်ရောက်ခွင့်ရခဲ့တာကြောင့်မြေယာပြဿနာတွေနဲ့ပတ်သက်ပြီးအခက်အခဲဖြစ်နေကြတဲ့တောင်သူတွေကသမ္မတကိုတွေ့ဆုံလို့ပေမဲ့အခွင့်အရေးမရခဲ့တာတွေရှိပါတယ်။နိုင်ငံတော်သမ္မတဟာမနေ့ကညောင်ရွှေမြို့မှာဒေသခံတွေ၊ဟိုတယ်လုပ်ငန်းရှင်တွေနဲ့တီးတန့်စီတွေ့ဆုံခဲ့တာဖြစ်ပါတယ်။ညောင်ရွှေမြို့တွေ့ဆုံပွဲမှာသမ္မတကအင်္ဂလိပ်ကန်စိမ့်လန်းဆိုပြေးရေးဟိုတယ်ဆောင်ဖွံ့ဖြိုးတိုးတက်ရေးတွေကိုအဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ်။ဟိုတယ်ဆောင်ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်တဲ့အကူအညီတွေကိုပေးဖို့လဲသမ္မတကဟိုတယ်လုပ်ငန်းရှင်တွေကိုပြောကြားခဲ့တယ်လို့ဟိုတယ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒေါက်တာကြည်လွင်ကပြောပါတယ်။
ဟိုတယ်ဆောင်အနေနဲ့ဘာတွေလိုအပ်လဲသူတို့ infrastructure ပိုင်းကတော့လိုအပ်တာရှိရင်ပေါ့အကုန်ပြောပေါ့ဝန်ထမ်းတို့အဲဆရာစစ်တို့ဆက်သွယ်ရေးပေါ့နောက်ဟိုတယ်တွေကလည်းအင်္ဂလိပ်ကံတင်ကောမပပြောက်ရေးတွေဒီအပင်ဆိုင်ဖို့ရယ်ပတ်ဝန်းကျင်ကဟိုတယ်တွေကနေပြီးဆွန့်ပစ်ပစ္စည်းတွေကြောင့်မပိတ်ဆို့အောင်လို့နေကန်နဲ့ဟိုအနယ်မကျဘူးပေါ့ဒါလေးတွေထိန်းသိမ်းလုပ်ဖို့အဲ့ဒါလေးတွေပါပဲ
အင်္ဂလိပ်ကံဟာကုလသမဂ္ဂယဉ်ကျေးမှုအမွေအနှစ်ထိန်းသိမ်းရေးအဖွဲ့ UNESCO ကအတိအမှတ်ပြုခံထားရတဲ့နေရာဖြစ်လာတဲ့အတွက်အင်္ဂလိပ်ကံထိန်းသိမ်းရေးအတွက်သမရကဒေတာတွင်းကစီးပွားရေးလုပ်ငန်းရှင်တွေတိုင်းသားကောင်းဆောင်တွေနဲ့အဓိကဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။အင်္ဂလိပ်ဟိုတယ်စုံစီမံကိန်းမှာဒီနေ့ထိမပြီးပြတ်သေးတဲ့မြေယာပြဿနာတွေရှိနေပါတယ်။ဟိုတယ်စုံတွေစောက်တာကြောင့်သဘာဝပတ်ဝန်းကျင်တွေထိခိုက်ပျက်စီးပြီးအင်းလေးကန်တဲ့စီစဉ်တဲ့ချောင်းတွေရေထွက်ပေါက်တွေပျက်စီးတာတွေရှိသလိုဒေသခံတွေရာမြေဆုံးရှုံးတာကြောင့်ဆန္ဒပြတာတွေဟာမနစ်ကအထိမကြခဏဖြစ်ခဲ့တာဖြစ်ပါတယ်ဒီနေ့အထိလည်းအဲ့ဒီပြဿနာတွေဟာပြေလည်မသွားသေးပါဘူးဟိုတယ်ဆောင်စီမံကိန်းတွေကတီးနှံရော်ကြီးမြေယာဂိယုနာကြီးတွေပေးရတာရှိပေမဲ့ရော်ကြီးမอยู่သေးတဲ့ဒေသခံတွေလည်းရှိနေတာဖြစ်ပါတယ်အင်းလေးဟိုတယ်ဆောင်စီမံကိန်းအတွင်းလမ်းမြေ14ဧကနီးပါးပါဝင်သွားတဲ့ညောင်ရွှေမျိုးကဦးအောင်ကျော်မျိုးကသမရနဲ့တွဲဆောင်ခွင့်ရမယ်ဆိုရင်လမ်းရမြေသိမ်းဆီးခံရတာကြောင့်စားဝတ်နေရေးအခက်အခဲရှိနေတာတွေကိုတင်ပြလိုတယ်လို့ပြောပါတယ်
နိုင်ငံတော်ဓမ္မရကိုကျွန်တော်ပြောချင်တာပေါ့နော်ကြည့်ရပေါ့ကျွန်တော်တို့မိသားစုမှာပေါ့နော်အခုလေယာဉ်ကြီးအသိန်းခံရတဲ့အတွက်ဟိုအယောင်းကိုတောက်ခါရောက်နေရတာပေါ့အဲ့ဒီမှာဆိုရင်လည်းဟိုအဖေတို့အမေတို့ဆိုရင်လည်းအတက်ရှိစိတ်ကြော်ပြီပေါ့နော်ဒီတိုင်းနေတိုင်းဟိုစေဝါကူတာနေရတယ်ဘယ်လိုမျိုးအလောက်ကဲ့ရင်လည်းခြားပါတော့တော်တော်လေးတောက်ခါရောက်နေရတာပေါ့နော်ចောင်းသားလည်းចောင်းတန်နေတာဟိုအဝေးတင်တန်နေတာလည်းတုံးအောင်ရှိတော့ပေါ့မနေရောင်းကနေရတာပေါ့
ဒီနေ့ကျင်းပတဲ့တောင်ကြီးမြို့မြို့တော်ခမ်းမကလူထုတွေ့ဆုံပွဲကိုတော့ဖိတ်ကြားခံရတဲ့ပအိုစာပေယဉ်ကျေးမှုအဖွဲ့ဝင်တွေဒနုစာပေယဉ်ကျေးမှုအဖွဲ့ဝင်တွေအစိုးရဌာနအသီးသီးကဝန်ထမ်းတွေရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေစုစုပေါင်း 2,000 လောက်တက်ရောက်ခွင့်ရခဲ့ပါတယ်တွဲဆောင်ပွဲကိုမနက်9နာရီမှစတင်ပြီးဒေသခံတွေရဲ့မေးမြန်းချက်ကိုသမရကဖြေကြားဖို့အစီအစဉ်ထည့်သွင်းထားပေမဲ့သမရဦးသိန်းစိန်ဟာ10နာရီလောက်မှရောက်ရှိခဲ့တာကြောင့်အချိန်မရတော့ဘဲနှုတ်ဆက်စကားပဲပြောကြားသွားခဲ့တယ်လို့တက်ရောက်ခွင့်ရခဲ့တဲ့ဒေသခံတွေကပြောပါတယ်အစည်းအဝေးတက်ရောက်ခွင့်ရပေမဲ့သမရနဲ့စကားပြောခွင့်မရခဲ့တဲ့ဒနုစာပေယဉ်ကျေးမှုအဖွဲ့အတွင်းရေးမှူးဦးမောင်မောင်ဦးကဒနုတိုင်းသားတွေအနေနဲ့ရန်ကုန်မြို့မှာတက္ကသိုလ်အဆင့်ပညာတွေလေ့လာသင်ကြားလိုတဲ့အခါနေထိုင်ရေးအတွက်နိုင်ငံတော်အထောက်အပံ့တွေကိုမျှော်လင့်ကြောင်းသမရထံတင်ပြလိုတယ်လို့ပြောပါတယ
်ချက်တန်းအောင်တဲ့ခါကျတော့တက္ကသိုလ်ပေါင်းစုံရှိတဲ့ဟာနိုင်ငံတကာနဲ့ဆက်စပ်တဲ့နေရာရန်ကုန်မြို့ကျွန်တော်တို့အဓိကထားချင်တာပေါ့ရန်ကုန်မြို့နေရာမျိုးနေရာတနေရာမျိုးချိုးရကနေနဲ့တက်တက်တတနဲ့ချပီးနိုင်ကောင်းတော့ပေါ့နော်ကျွန်တော်အနေနဲ့ဆိုရင်တိုင်းရင်းသားအနေနဲ့ဆိုဝယ်ဖို့ဆိုတော်တော်လေးအလန်းဝေးတယ်ဗျအဝယ်ဖို့တော်တော်ခက်ခဲတယ
်ဒါအပြင်နိုင်ငံတော်သမ္မတနဲ့တွေ့ဆုံလို့ပေမဲ့တွေ့ဆုံပွဲတက်ရောက်ခွင့်မရခဲ့သူတွေလည်းရှိခဲ့ပါတယ်နေရာမျိုးတွေကိုစစ်တပ်ကသိမ်းယူတာကြောင့်ပြီးခဲ့တဲ့မေလ21ရက်နေ့ကမီးရှို့ဆန္ဒပြပြီးတိတ်ဆုံးသွားတဲ့တောင်ကြီးမြို့ရေဘူးကျေးရွာကဒေသခံဦးမြင့်အောင်ရဲ့တူမဖြစ်သူဒေါ်မော်မော်ဦးကသမရနဲ့တွေ့ဆုံလိုတာကြောင့်လူထုတွေ့ဆုံပွဲကျင်းပတဲ့မြို့တော်ခမ်းမကိုတွားရောက်ခဲ့ပေမဲ့ဝင်ရောက်ခွင့်မရခဲ့ဘူးလို့သိရပါဗျ။တောင
်ကြီးရောက်တဲ့ခါကျတော့ဦးသိန်းစိန်ကအဲ့ဒီသူတွေရဲ့လည်းတွေ့တယ်ဆိုတဲ့ခါကျတော့အမအပြီးသူတယောက်အနေနဲ့သွားတာပေါ့နော်။ရဲမျိုးသမီးတွေပါပေါ့နော်။ဘာကိစ္စရှိလို့လဲ။ကျမကလို့ဒီသမရဦးသိန်းစိန်က သူရဲ့စကားလေးကိုကျွန်မနားထောင်ကြလို့ပါလို့ဘယ်ရလာလဲဆိုရင်ကျွန်မကတော့ကိုလွန်အုပ်စုရေးဘူးပါပါလို့အဲ့အောင်နဲ့ဘူးမမရဘူးသူအဲ့လိုမျိုးအမကိုပြောတာလေအမကဟိုပြောလို့ရမယ်ဆိုရဆိုရင်ရှင်အမရဲ့ဖြစ်စဉ်လေးကိုအမပြောပြချင်တာပေါ့အမတို့ဦးဖြစ်သွားပြီးတဲ့အခါကျတော့အမတို့အခုလဲပေါ့ဘိုးကြီးဝန်းထွန်းကနေမှအမတို့တရားစွဲထားတယ်ပေါ့အမအဲ့ဒါလေးလည်းဖွင့်ဟပြောချင်လို့ပေါ့နိုင်ငံတော်သမ္မတဆိုတဲ့အခါကျတော့လုံးပြင်းလုံးထိုက်တာသူတို့လုံးပေးနိုင်တယ်လို့ထင်လို့ဒီအမတို့က
ရှမ်းပြည်နယ်ရဲ့လေယာဉ်မြေပြဿနာတွေမှာတိစားချထားသူလယ်သမားတွေနဲ့မူလလောက်ကိုင်းတဲ့လယ်သမားတွေအကြားဖြစ်ပွားတဲ့ပြိပခတွေရှိတယ်လို့အစိုးရနဲ့ဒေသခံတွေကြားဖြစ်ပွားတဲ့ပြဿနာတွေလည်းရှိနေတာဖြစ်ပါတယ်။ကိုကိုကိုအဆုံးစီရင်ပြီးဆန္ဒပြခဲ့တဲ့လယ်သမားဦးမြင့်အောင်ဟာလယ်မြေ14ဧကဆုံးရှုံးခဲ့တာဖြစ်ပါတယ်။အဲ့ဒီလိုလေယာဉ်အမှုအခင်းတွေဟာဒေသခံတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရကြားရှင်းလင်းဖို့ကြံနေသေးတဲ့ပြိပခတွေပဲဖြစ်ပါတယ်ရှင်။